ရခိုင်ပြည်နယ်မောင်တော်ခရိုင်နယ်ကလုံခြုံရေးစခန်း30ကျော်အပေါ်ARSA ရိုဟင်ဂျာအကြမ်းဖက်အဖွဲ့ကဩဂတ်စ်လ25ရက်နေ့မှာစတင်တိုက်ခိုက်ခဲ့ပြီးတဲ့နောက်ရခိုင်ပြည်နယ်မြောက်ပိုင်းကမွတ်စလင်အများအများဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြရပါတယ်။ကုလသမဂ္ဂအဆိုအရဘင်္ဂလားဒေ့ရှ်ဘက်ရောက်လာတဲ့ရိုဟင်ဂျာမွတ်စလင်4000လောက်ရှိနေပါတယ်။လုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့တရားလက်လွတ်တပ်ဖြတ်မှုတွေကြောင့်ထွက်ပြေးရတဲ့ဆိုတော့သူတို့ရဲ့ဆွဆွဲချက်တွေကိုနိုင်ငံတကာသတင်းမီဒီယာတွေမှာကြဲကြဲပြန့်ပြန့်ဖော်ပြကြပါတယ်။လုံခြုံရေးတပ်ဖွဲ့ဝင်တွေနယ်မြေရှင်းလင်းရတာက ARSA ရိုဟင်ဂျာအကြမ်းဖက်အဖွဲ့ရဲ့တိုက်ခိုက်မှုကြောင့်ဖြစ်တယ်ဆိုတာကိုပြည်ပသတင်းတောက်တွေကမသိချင်အောင်ဆောင်နေကြတယ်ဖော်ပြခြင်းမရှိဘူးလို့မြန်မာပြည်သူအများကပြောနေကြပါတယ်မွတ်စလင်မဟုတ်တဲ့ဒေသခံတောင်းတဲ့ချီထွက်ပြေးနေရတယ်ဗုဒ္ဓဘာသာဝင်ဟိန္ဒူနဲ့တခြားလူနည်းစုတွေလည်းပဋိပက္ခတွေကြောင့်သေဆုံးနေကြတယ်ဆိုတာကိုနိုင်ငံတကာသတင်းတွေမှမပြောကြသလိုအဲ့ဒီသတင်းတွေကိုဖတ်ကြတဲ့ကမ္ဘာကောင်းဆောင်တွေကဒီကိစ္စတွေလှစ်လျူရှုထားတယ်လို့ပြည်ရင်းမှဝေဖန်နေကြပါတယ်တချို့သတင်းဌာနကြီးတွေဆိုရင်မွတ်စလင်နိုင်ငံတွေရဲ့လွှမ်းမိုးမှုတွေရှိနေတယ်လို့လည်းမြင်နေကြပါတယ်။အခုရခိုင်ပြည်နယ်မှာဖြစ်နေတဲ့ကိစ္စအပေါ်ပြည်ပကလူခွင့်ရေးရှုထောင့်ကနေအဓိကကြည့်နေတာကြောင့်အမြင်မတူတာလို့ပြည်ပရောက်သတင်းသမားတယောက်ဖြစ်တဲ့ကိုထက်အောင်ကျော်ကပြောပါတယ
်။ဒီ issue ပေါ်မှာအပြင်းအမြင်တာအပြင်းအဆိုတာနိုင်ငံတကာမြင်လာကြတော့လူခွင့်ရေးချိုးဖောက်မှုအနေနဲ့လူခွင့်အနေနဲ့မြင်တာပေါ့အထက်အလူတွေကြတော့သူတို့ကအမျိုးပါသာသာသနာတို့နောက်အချို့ချာအာဏာတို့အဲ့လိုမြင်တဲ့အခါကျတော့ပထမတစ်ချက်ကအမြင်ကမတူဘူး။ဒီလိုတချို့ကြတော့ဗျာဒီအပြင်ကမီဒီယာတွေကသွားလို့မရဘူးလေအထက်မီဒီယာတော့သွားလို့မရဘူးအခုဖြစ်နေတဲ့ကြံစည်ဖြစ်နေတဲ့ရခိုင်ဘင်္ဂလားဒေ့ရှ်နယ်စပ်ဘယ်သူမှသွားလို့မရဘူးဟိုတလောကတော့အစိုးရမီဒီယာတချို့ခေါ်ပြတယ်လို့တော့သိရတာပေါ့သွားလို့မရတဲ့ခါကျတော့အပြင်မီဒီယာဟိုဘင်္ဂလားဒေ့ရှ်နယ်စပ်ပဲသွားပြီးတော့စတอรี่လုပ်တဲ့ခါကျတော့သူတို့ရတဲ့ဟာပဲပြတာပေါ့နောက်တစ်ဖက်ကလည်းပုံမှန်ပြည်တဲ့ကပြောသလိုတစ်ဖက်ကအကြမ်းဖက်တက်ခိုက်တာကဘင်္ဂလီအုပ်စုတွေပေါ့နော်ဒါခံရတာရခိုင်တွေအများစုပဲခံရတယ်ဒါပေမဲ့ဘင်္ဂလားဒေ့ရှ်ပဲထွက်ပြေးလာတာကြတော့ရိုဟင်ဂျာတွေပဲထွက်ပြေးလာတဲ့ခါကျတော့အဖက်သက်ပြောတဲ့စတอรี่လိုမျိုးဖြစ်နေတာပေါ့အထက်မှာဖြစ်နေတဲ့ခုနရခိုင်တွေနဲ့တခြားလူမျိုးစုတွေခံရတဲ့ကြတော့အပြင်းမီဒီယာမသိဘူးလေနောက်တစ်ခါအထင်မြင်ချက်တွေပြောတာကလည်းဒီအပြင်းနိုဘယ်ညင်းချင်းဆုရှင်တို့တခြားလူခွေးဖွဲ့တွေကများတဲ့ခါကျတော့အဝေးဖန်တာပဲများပြီးတော့တကယ်အထက်မှာဘယ်လိုဖြစ်နေလဲဆိုတော့ဟိုမီဒီယာတွေရောခုနအပြင်းလူတွေရောမသိဘူးဖြစ်နေတဲ့သဘောလို့ကျွန်တော်အဲ့လိုမြင်တယ်
မောင်နှောခရိုင်ဘက်မှာအကြမ်းဖက်တိုက်ခိုက်သူတွေရဲ့ရန်ကြောင်ထွက်ပြေးခဲ့ကြတဲ့ဒေသခံတိုင်းရင်းသားတွေရဲ့ပမာဏနဲ့ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးကြသူအရေအတွက်ပမာဏမတူတာကြောင့်လဲဒီပြဿနာကိုနိုင်ငံတကာကအသားပေးဖော်ပြကြတယ်လို့သတင်းသမားကိုထက်အောင်ကျော်ကမြင်ပါတယ်
။တခြားနိုင်ငံတွေကထွက်ပြေးကြတာသတင်းကအကြီးကြီးဖြစ်သွားတယ်လေ။အပြင်ထွက်လာအခုဘလောက်လဲသူတို့ယူရင်ပြောတာလေးသေးဆိုနဲတဲ့ဟိုမှာမဟုတ်တာ။ဆိုတော့အဲ့လိုမျိုး focus လို့တာကွာသွားတာပေါ့
။နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကတန်တမန်တွေကိုရှင်းလင်းပြောကြားခဲ့တဲ့မိန့်ခွန်းထဲမှာလဲရခိုင်ပြည်နယ်ထဲမှာမွတ်စလင်တွေရခိုင်တိုင်းရင်းသားတွေတင်မဟုတ်ဘဲဒိုင်းနဲ့မျိုးသက်မရမာကြီးနဲ့ဟိန္ဒူတွေလည်းအိုးအိမ်ဆွန့်ခွာထွက်ပြေးနေကြရတာကိုသိသူသိမရှိကြဘူးလို့ပြောကြားခဲ့ပါတယ်။ပဋိပက္ခဖြစ်နေတဲ့နေရာတွေကသတင်းတွေကိုသတင်းမီဒီယာတွေကအကန့်အသတ်နဲ့ပဲသွားရောက်သတင်းယူနိုင်တာကပြဿနာတစ်ခုဖြစ်တယ်လို့ DVB သတင်းဌာနရဲ့အကြီးအကဲကိုအေးချမ်းနိုင်ကပြောကြောင်း VOA သတင်းတောက်ဂျိုးဖရီမန်ကပြောပါတယ်။ပြပရောက်သတင်းတောက်ကိုထက်အောင်ကျော်ကတော့သတင်းတောက်တွေကိုပေးသွားဖို့အရေးကြီးတယ်လို့ပဋိပက္ခကိုဦးစားပေးဖြည့်ရှင်းတဲ့နေရာမှာလူမျိုးရေးဘာသာရေးကိုရှေ့တန်းမတင်ဖို့လည်းအရေးကြီးတယ်လို့ပြောပါတယ
်။အမျိုးဘာသာသာသနာတို့နေပြည်အချို့ချအာဏာတို့အဲ့ဒီဖက်ကလူတွေကလည်းအခုတို့ပြကျွန်တော်တွေ့နေရတယ်ဟိုနေ့ကတော့တဝယ်မှာရောပဲမြို့မှာရောဒီပွဲတွေသူတို့ကတော့ကောင်းစေတာတာကတော့အကြမ်းဖက်မှုရှုတ်ချရေးပါညာကောင်းစေတာပဲမဲ့လူတွေရဲ့ဘယ်လိုခေါ်မလဲ information ပုံမှန်ပြည်မှာကောက်ကောင်းမရဘူးလေ။တောက်ဆူအောင်မရတဲ့ခါကျတော့အဲ့ဒီနိုင်ငံတကာအမြင်အားနေတဲ့လူတွေကိုအဲ့လိုဖယ်မြှောက်ပေးတဲ့လူတွေလည်းရှိတယ်ဗျ။အဲ့ဒီဟာကျွန်တော်ဒီပြဿနာကိုဘယ်လိုဖြေရှင်းမလဲဆိုမစဉ်းစားဘဲနဲ့ခုနကဒီထဲမှာလူမျိုးရေးတို့ဘာသာရေးတို့အဲ့ဒါတွေရှင်းတန်းတင်တာတွေကလည်းဒီနားလည်မှုလွယ်မှားခြင်းပေါ့လေ။ရဲ့ပြဿနာတစ်ခုဖြစ်တယ်လို့မြင်တယ်။အဲ့တော့ပထမတစ်ခုကနိုင်ငံတကာမီဒီယာတွေပြည်ထောင်မီဒီယာတွေအဲ့ဒီကိုသွားခွဲပေးဖို့လုပ်တယ်။ဒုတိယတစ်ခုကဒီပြဿနာကိုလူချွေးပြဿနာဘယ်လိုခေါ်မလဲကျွန်တော်ပြည်ပခောက်ဖြေရှင်းတာမျိုးဦးစားပေးပြီးတော့ခုနဘာသာရေးတို့လူမျိုးရေးတို့ဟိုရှေ့ဦးမတင်ဖို့လိုတယ်လို့ကျွန်တော်အဲ့လိုမြင်တယ်ဗ
ျနိုင်ငံတကာ NGO အဖွဲ့အစည်းတွေဟာဒေသခံရခိုင်တိုင်းရင်းသားတွေထက်မွတ်စလင်တွေအပေါ်ပိုပြီးအလေးပေးတယ်ဆိုတော့ဟိုးရင်တွေကရှိနေတဲ့ဆွဆွဲချက်တွေကြောင့်လဲနိုင်ငံတကာသတင်းမီဒီယာတွေဟာဖက်လိုက်နေတယ်ဆိုတော့အမြင်တွေပိုပြီးတော့ထွက်ပေါ်နေတာဖြစ်တယ်လို့သတင်းတောက်ဂျိုးဖရီမန်ကပြောပါရရှင်